စကိုင်းတိုင်းဒေသကြီးအတွင်းအကြောင်းမင်းမင်းနဲ့တင်းစီခံထားရတဲ့လေယာမီတွေကိုတောင်သူလင်သမားတွေပြန်လည်ရရှိရေးဆိုင်ရာဆွေးနွေးပွဲတစ်ခုကိုမူရမြို့မှာကျင်းပခဲ့ပါတယ်။ဇူလိုင်လ10ရက်နေ့ကနေ17ရက်နေ့ထိနှစ်ရက်ကြာကျင်းပတဲ့အဲ့ဆွေးနွေးပွဲကိုစကိုင်းတိုင်းဒေသကြီးတောင်သူလင်သမားတပ်မကကဦးစီးကျင်းပခဲ့တာဖြစ်ပြီးတော့ဒေသဆိုင်ရာလွှတ်တော်အမတ်တွေလည်းတက်ရောက်ခဲ့ကြတာပါ။အပြည့်အစုံကိုတော့ထိုင်းချီဆိုင်သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ။
စကိုင်းတိုင်းဒေသကြီးမှာရှိတဲ့တောင်သူလယ်သမားတပ်မကကနေဦးစီးပြီးလေယာမြေဆွေးနွေးပွဲကိုကျင်းပခဲ့ရမှာဒေသဆိုင်ရာလွှတ်တော်အမတ်တွေပါတက်ရောက်ပြီးလေသမား200ကျော်ရဲ့ဆွေးနွေးတင်ပြချက်ကိုနားထောင်ခဲ့တာပါလေသမားတွေရဲ့ဆွေးနွေးချက်ထဲမှာပါတဲ့စစ်တပ်ကုမ္ပဏီတွေနဲ့ဌာနဆိုင်ရာတွေကမြေသိမ်းတဲ့တက်တနာအချက်အလက်အတော်များများကိုရရှိခဲ့ကြောင်းစကိုင်းတိုင်းဒေသကြီးတောင်သူလယ်သမားတပ်မကရဲ့အကြံပေးဖြစ်သူဦးကျော်မိုးလိုင်ကဆိုပါတယ
် PI လိုက်ပေါ့ဒီလိုတင်ပြတဲ့အချိန်မှာတက်တနာကတော့ကျွန်တော်တို့မျိုးစုံပေါ့ဗျာလူတို့ကဘယ်ရင်ရှိတဲ့ညီတွေလည်းတင်းကြည့်ခါတာပါတယ်။ဟိုတက်မလို့တင်းကြည့်ခါတာပါတယ်။နောက်ဖားဆိုင်ကတင်းကြည့်ခါတာတွေပါတယ်။ကုမ္ပဏီတွေတင်းကြည့်ခါတာတွေပါတယ်။ဥမာကျွန်တော်တို့မွေးရနှမုတ်ချက်လုပ်နေတဲ့ညီတွေကတတော်ကြိုးဝိုင်းပါနေတာတွေရှိတယ်။အဲ့ပုံစံတော့ထုတ်မပေးတာရှိတယ်။အချို့ပုံစံကရှိရတဲ့နဲ့ဤစားချထားတဲ့လူတွေလုတ်ကင်စားတော့နေတဲ့ညီတွေရှိတယ်။ဟိုညီမျိုးစားစေတနာတွေတော့တော်တော်များများထွက်လာတယ်ကျွန်တော်တို့က
ဆွေးနွေးပွဲကနေထွက်လာတဲ့အစီအစဉ်ကိုတော့နိုင်ငံတော်သမ္မတပါဝင်တာဝန်ရှိသူတွေကိုတင်ပြပြီးအစိုးရတက်လက်ထက်မှာဖြေရှင်းပေးနိုင်ဖို့အတွက်လှုံ့ဆော်သွားမယ်လို့ဆိုပါရယ်
။ဒီတောင်သူတွေကိုယ်တိုင်ကြောထားတဲ့ရေအမြင့်ပြဿနာတွေမူရင်းနိုင်တင်ပြချက်ပါမယ်။ကျွန်တော်တို့ဒီအုပ်စုလိုက်ဆွေးနွေးပြီးတော့ထွက်လာတဲ့အကြံပြုချက်တွေကိုကျွန်တော်တို့နိုင်ငံတော်သမ္မတနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဟလာပြည်တော်သူဟိုအဆက်လေနောက်ကျွန်တော်တိုက်တဲ့အစုအဝေးတွေကျွန်တော်ဒီ recommendation တွေပေါ့အကြံပြုချက်တွေကျွန်တော်ပေးပို့သွားမှာဖြစ်ပါလေလား။နောက်လွတ်တော်အမတ်တွေကိုလည်းဒေသဆိုင်ရာလွတ်တော်အမတ်တွေကိုလည်းဒီအပြန်ပြည့်စာအုပ်တွေအကုန်လုံးကျွန်တော်တို့ပေးပို့သွားမှာဖြစ်ပါလေဗျာ။ဒါမှသာလေသူတို့ဒေသဆိုင်ရာသူတို့ပြဿနာစုံစမ်းခုဖြစ်လာရင်ကျွန်တော်ပညာရှင်တွေရှုတော့အမြင်ကအပြန်ပြုတ်ထားတဲ့ဟာတွေရေဒေသဆိုင်ရာမှာဟလာတက်နေတဲ့ပြဿနာတွေသူတို့တက်တိအောင်လို့ခင်ဗျာ
။ဆွေးနွေးပွဲကာလနှစ်ရက်တာကာလအတွင်းမှာလေသမားတွေထံကနေသိရှိရတဲ့အချက်လက်အပြည့်စုံကိုအထောက်အထားတွေနဲ့တင်ပြသွားမှာဖြစ်တယ်လို့လည်းဆိုပါရယ်။မြန်မာနိုင်ငံတဝန်းလေယာဉ်မြေတင်းစီမှုတွေကိုအမြန်ဆုံးဖြေရှင်းနိုင်ဖို့အတွက်နိုင်ငံတော်သမ္မတကလေယာဉ်မြေနဲ့တခြားမြေများတင်းစီခံရမှုများပြန်လည်စီစစ်ရေးဘိုးကော်မတီကိုဖွဲ့စည်းထားပါရယ်။ဒီထဲမှာမြေယာတင်းမှုနဲ့ဆက်ဆက်နေတဲ့ကာကွယ်ရေးပြည်ထောင်ရေးနဲ့တခြားဌာနဆိုင်ရာတွေပါဝင်လာကြောင်းလေသမားရေးလှုပ်ရှားနေသူတွေကတော့အစိုးရတစ်ကတောင်သူလေသမားတွေရဲ့တင်းစီခံမြေယာပြဿနာကိုဘလို့ဖြေရှင်းပေးနိုင်မလဲဆိုတာမေးခွန်းထုတ်နေကြပါရယ်။လေယာဉ်မြေပြဿနာကိုရှင်းမယ်ဆိုရင်သိသိထားတဲ့မြေယာတွေကိုဘလို့ပြန်ပေးမလဲဆိုတာတွေနဲ့နောက်ထပ်မြေသိမ်းမှုတွေမဖြစ်အောင်လေသမားတွေအတွက်အကာအကွယ်ပေးမယ်မြေယာဥပဒေအစ်ကိုရေးဆွဲဖို့လည်းလိုအပ်တယ်ဆိုပြီးလေသမားရေးလှုပ်ရှားနေသူတွေကထောက်ပြနေကြပါတယ်ရှင်။